အခုတော့ကျောင်းသားတက်မတော်ကဥဆောင်ကော်မတီဝင်တဦးရုတ်တရက်ကွယ်လွန်သွားတဲ့အကြောင်းကိုပြောပြပါရစေရှင်ထိုင်းမြန်မာနယ်စပ်အခြေစိုက် ABSDF မြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားများဒီမိုကရက်တစ်တပ်ဦးရဲ့လက်ရှိဗဟိုဦးဆောင်ကော်မတီဝင်ဦးကျော်ကိုဟာမေလ18ရက်ညပိုင်းကနှလုံးရက်ပြီးထိုင်းနယ်စပ်မဲဆောက်မြို့မှာကွယ်လွန်သွားခဲ့ပါတယ်။လူချစ်လူခင်များလာတဲ့ဦးကျော်ကိုအတွက်သူ့ရဲ့လှုပ်ဖော်ကင်ဘက်တွေကစိတ်မကောင်းစွာနဲ့နှမျောတတဖြစ်ပြီးတော့ကြံရစ်ခဲ့ကြပါတယ်။ကိုညဝင်းရောင်ကဒီကြောင်းကိုပြောပြပေးပါမယ်ရှင်
။ ABSDF ကျောင်းသားတက်မတော်မှာအရင်ကတပ်မှုတူအဖြစ်တောင်းဝန်ထမ်းခဲ့တယ်လို့ABSDF ရဲ့အထွေထွေအတွင်းမှုဒုဥက္ကဋ္ဌစတဲ့တာဝန်လေးထမ်းခဲ့ဘူးတဲ့ကိုကျော်ကိုကိုဝင်းခေါ်ကိုကျော်ကိုဟာမေလ18ရက်ညနေပိုင်းမဲဆောက်မြို့မှာဘလုံးကန်ရင်အမောဖောက်ပြီးနှလုံးရသေဆုံးသွားရတာဖြစ်တယ်လို့ကိုကျော်ကိုမကွယ်လွန်ချိန်လေးမှာသူ့နဲ့အတူဘလုံးကန်ခဲ့တဲ့ AABBB နိုင်ငံရေးအကြီးအကဲများကူညီဆောင်ရှောက်ရေးအသင်းတွဲဖက်အတွင်းမှုကိုဘူကြီးကအဖြစ်ပြက်တွေကိုခုလိုပြောပြပါတယ
်ညနေ6:00ရက်နေ့9:00ရက်ပေါ့ကျွန်တော်တို့ဒီဘလုံးတူကန်နေတာပေါ့ကန်နေရင်းနဲ့ခုနိုင်ကျော်တော့ပေါ့အဲ့လိုပွဲပြီးတဲ့နေ့အချိန်မှာပဲသူဘောလုံးကပ်ပြီးတော့ပြည်လေတော့ပေါ့လေတော့ပြည်ရဲ့နေပြီးတော့ပြန်ပြီးတော့တရိပ်ပလဲလာတော့ပေါ့ကျွန်တော်တို့အဲ့ရနေပြီးတော့ကျွန်တော်ဟိုစေယုံကျွန်တော်တို့ရေးပေါ်ပို့ပါလေပို့ပြီးတော့ကျွန်တော်စေယုံမှလည်းဒီဆက်နေတဲ့နှလုံးပြန်လို့ပါလေရှင်ဒါပေမဲ့သူဘလုံးပေါ်ပြအဆင်မပြေတော့ပြန်ပြီးတော့တရိပ်လေလာတော့မရှိတော့သူကဟိုအေးသေးတယ်တည်ငြိမ်တယ်ကျန်တာတွေကိုအင်းစလေးတီးချင်းကြီးနဲ့ဖြည့်ရှင်းတဲ့ပြည့်ရကကျတော့ဒီတော်တော်လေးပဲကျိုးရတယ်ပေါ့။နေဆက်ပါတော့လူတော်တော်များများကသူ့ရဲ့အေးစေးတဲ့တီးငြိမ်နဲ့ကျိုးရတဲ့ကိစ္စကိုတော်တော်များများသဘောလည်းချကြပါတယ်။ကျွန်တော်လည်းသဘောချပါတယ်။ဒီလေးလေးသာပါတယ်။ကျွန်တော်တို့အတွက်ဒီမှာရဲ့ဆုံးရှုံးမှုကြီးတစ်ခုပါ
။မြန်မာနိုင်ငံမှာဆက်အနာရှင်စနစ်ကြီးစိုးခဲ့တဲ့1988ခုနှစ်ကာလနောက်ပိုင်း ABSDF ကျောင်းသားတက်မတော်ရဲ့အခမ်းအနားတကြီးမားခဲ့တာပါ။ကိုကျော်ကိုဟာ ABSDF မှာတာဝန်ရင်းအမျိုးမျိုးထမ်းဆောင်ခဲ့သူလူချစ်လူခင်များသူတူဖြစ်တယ်လို့ ABSDF ဥက္ကဋ္ဌဟောင်းဦးမိုးသီးစုံကပြောပါတယ်
။တတိယပြကျောင်းနေရတော့88မှာသူကအငယ်ဆုံးပုံကော်မတီဖြစ်လာတယ်။အသက်ငယ်ဆုံးနဲ့ဟလာ ABSDF ဒုဥက္ကဋ္ဌသူဖြစ်တယ်။သူ့ရဲ့ဘော်ဒီဖြစ်ကြတယ်။သူကြားတဲ့အချက်တွေကတော့သူကလက်ရုံးကြီးရောနှလုံးကြီးရောပြည့်စုံတယ်လို့ကျွန်တော်တို့အလိုပဲမြင်တယ်။ကျတော့သူကတက်မှုလုပ်ခဲ့တယ်သူကတကယ်တော့စစ်ရေးဘက်မှာအာတန်ပြီးအာတာဝန်ယူခဲ့ရတယ်ရဲဘော်တယောက်တခါကျွန်တော်တို့နိုင်ငံရေးလိုအပ်ချက်တွေဖြစ်လာတော့သူ့ကိုနိုင်ငံရေးဘက်ပြန်ချွေတော့လေအာလိလာရေးအားကောင်းတယ်တချင်းပဲသူ့ရဲ့ပြောင်ပြောက်တဲ့ရည်ချင်းတွေကိုပြလာတယ်အခုကျွန်တော်တို့ဒီမှာလူကောင်းတွေတိတ်ရှားနေတဲ့အချိန်မှာဟဲ့လားသူ့လိုလူပြောက်ဆုံးရှုံးရတဲ့အတွက်ကျွန်တော်တို့အရန်ဝမ်းနဲ့ထိခိုက်မှုဖြစ်တယ်နောက်တစ်ခုကပို့ဆိုတာကသူကဒီနောက်တစ်ပတ်လောက်ဆိုရင်အမေရိကကိုလာဖို့ရှိတယ်ဟိုအမှတ်မတင်လေးရပ်ပိုင်းလေးတွင်ပါပဲအခုလိုဒီတိုင်းနဲ့သွားတာပေါ့ဗျာဆုံးပါသွားတော့အဲ့တော့ဒါကကျွန်တော်တို့အတွက်ကောပါစင်ရဆုံးရှုံးဘူးဟလာထိခိုက်ခံစားရတယ်။နောက်အဖွဲ့စည်းအတွက်လည်းဆုံးရှုံးနေတာမျိုးတစ်ခုပဲလို့မြင်တယ်
။ထိုင်းနေဆက်ကတော်လိုင်းကာလဂျိုးပန်းခဲ့ကြတဲ့ ABSCF ရဲဘော်တွေထဲမှာကိုကျော်ကိုဟာအဖွဲ့အစည်းနဲ့တော်လိုင်းရေးပေါ်အလေးနဲ့ထားသူ့အဖြစ်သူကြုံဆုံးခဲ့ဘူးကြောင်း ABSCF ဥက္ကဋ္ဌဟောင်းဒေါက်တာနိုင်အောင်ကပြောပါတယ်
။သူကဟိုရဲဘော်ကောင်းလည်းဖြစ်ပါတယ်။နောက်ပြီးတော့ခေါင်းဆောင်ကောင်းလည်းဖြစ်ပါတယ်။တော်လည်းရူလေတကယ်ဘူးပဲလေးလေးလက်နဲ့ဟိုခိုင်ခိုင်မာမာယုံကြည်တယ်အဖွဲ့စည်းအတွက်လည်းအမြဲတမ်းဟိုကာကွယ်ရှောက်ရှောက်တဲ့လူဖြစ်ပါတယ်နောက်ပြီးတော့သူကတကယ်ကိုပဲယူသားအနေကုတ်ကုတ်နေတဲ့လူဖြစ်တယ်သူနဲ့သူမိသားစုအတွက်ဆိုရင်ဘယ်တော့မှဘာမှတောင်းဆိုတတ်တဲ့လူမျိုးမဟုတ်ဘူးနောက်သူများအတွက်ကိုပဲဘာလို့ပြီးနိုင်မလဲဆိုတော့အမြဲတမ်းစဉ်းစားနေတဲ့လူဖြစ်ပါတယ်ဗျာကျွန်တော်တို့အနေနဲ့တော့တကယ်ကိုကောင်းမွန်တဲ့ဟိုရဲဘော်ကောင်တယောက်ဆုံးရှုံးသွားတယ်လို့ထင်ပါတယ်တကယ်ကိုပဲဒီဖိလစ်မတောက်အရင်မတောက်ကိုမစားချက်မကြီးနဲ့အင်မန်လိုက်စားတဲ့လူပေါ့နော်အဲ့ဒါကမှယူတည့်တဲ့ခါတည်းတေမင်းကဒီလိုကြီးချားချက်ခေါ်သွားတဲ့အတွက်ကြောင့်မလို့ဟိုအလုံးကိုပဲစိတ်မကောင်းဖြစ်ရပါတယ
်မွန်ပြည်နယ်မုဒုံမြို့ဇာတိဖြစ်တဲ့ကိုကျော်ကိုဟာ1988ခုနှစ်စက်တင်ဘာလစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းထိုင်းမြန်မာနယ်စပ်ကိုတောခုလာတဲ့ကျောင်းသားတူဦးဖြစ်ပြီး ABSDF တပ်ဖွဲ့ကိုဝင်ရောက်လာခဲ့တာပါသူကွယ်လွန်ချိန်မှာအသက်50ကျော်ရှိပြီးဇနီးနဲ့သမီးတစ်ယောက်ကျန်ရင်းခဲ့ပါတယ်ခင်ဗျာ
ကိုညာဝင်းအောင်ပြောပြသွားတာပါရှင်